အစ္စရေးမှာရှိနေတဲ့ထိုင်းနိုင်ငံသားတွေထိုင်းနိုင်ငံကိုပြန်နိုင်ရေးကူညီပေးဖို့ထိုင်းဝန်ကြီးချုပ်ကအစ္စရေးသံအမတ်ကြီးနဲ့တွေ့ဆုံပြီးတော့တိုက်တွန်းခဲ့ပါတယ်။ထိုင်းလူမျိုးတွေအပါအဝင်ဟာမတ်စ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တရခန်တွေတစားခန်တွေပြန်ပြီးတော့လူရဲကိစ္စကိုလည်းထိုင်းနိုင်ငံဆိုင်ရာအစ္စရေးသံအမတ်ကြီးအော်နာဆာဂီဖ်နဲ့တွေ့ဆုံတဲ့အချိန်မှာပြောကြားခဲ့ပါတယ်လို့ထိုင်းဝန်ကြီးချုပ်စစ်ထာတော်ဝီစင်ကတွေ့ဆုံပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ်။
แล้วก็ได้ขอร้องท่านเรื่องสุดท้ายก็คือเรื่องของตัวประกันด้วยนะครับว่าให้ดูแลให้ว่าให้พยายามเจรจาที่จะ
ထိုင်းဝန်ကြီးချုပ်ပြောသွားခဲ့တာကတော့ထိုင်းလူမျိုးတွေဒီမဟုတ်ဘဲနဲ့နိုင်ငံဆောင်ကတစားကန်တွေပြန်ပြီးတော့လွတ်မြောက်လာနိုင်ရေးညှိနှိုင်းဆွေးနွေးပါလို့သူအစ္စရေးသံအမတ်ကြီးကိုတောင်းဆိုခဲ့တယ်လို့ပြောကြားခဲ့တာပါ။ဖမ်းဆီးခံထားရတဲ့သူတွေဟာပြိပခါနဲ့ဘာမှမသက်ဆိုင်တဲ့အပြစ်မဲ့တဲ့သူတွေဖြစ်တာကြောင့်အ мян ဆုံးပြန်လွတ်လာတဲ့လို့ထိုင်းဝန်ကြီးချုပ်စေထသဝီစင်ကပြောကြားခဲ့တာပါ။တစားကန်ဖြစ်တဲ့ဖမ်းဆီးခံထားရတဲ့သူတွေထဲမှာတော့ထိုင်းလူမျိုး16ယောက်ပါဝင်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာပြီးခဲ့တဲ့စနေနေ့ကဟာမတ်စစ်သွေးကြွတွေအစ္စရေးမျိုးတွေရွာတွေထဲကိုဝင်ပြီးတော့တိုက်ခိုက်တဲ့အချိန်မှာထိုင်းလူမျိုး21ယောက်သေဆုံးပြီးတော့14ယောက်ဒဏ်ရာရခဲ့ပါတယ်။သေဆုံးခဲ့တဲ့သူတွေရဲ့ရုပ်လောင်းတွေထိုင်းနိုင်ငံဘက်ကပြန်ပြီးတော့ပို့ရေးအ мян ဆုံးဆောင်ရွက်ပေးဖို့ကိုလည်းထိုင်းဝန်ကြီးချုပ်ကအစ္စရေးသံအမတ်ကြီးနဲ့ဘန်ကောက်မြို့တော်မှာတွေ့ဆုံတဲ့အချိန်မှာတောင်းဆိုခဲ့ပါတယ်။ Hamas တို့တိုက်ခိုက်ချိန်တွင်းမှာသေဆုံးသူက1000ကျော်ရှိခဲ့ပြီးတော့အလောင်းတွေကိုအသေးစိတ်စီးစစ်နေရတာမို့လို့အလောင်းတွေချက်ချင်းပြန်ပြီးတော့ပြန်မပေးနိုင်သေးတာဖြစ်တယ်ဆိုတာကိုအစ္စရေးသံအမတ်ကြီးကတုံ့ပြန်ခဲ့ပေမဲ့အပြည့်အဝဦးစားပေးကူညီမယ်ဆိုတာကိုပြောကြားခဲ့ကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။အစ္စရေးနိုင်ငံရဲ့နေရာစုံမှာရောက်နေကြတဲ့ထိုင်းလူမျိုးတွေလုံခြုံတဲ့နေရာကိုပို့ဆောင်ပေးပြီးတော့ထိုင်းနိုင်ငံကိုပြန်လာအောင်ကူညီပေးမယ်လို့အစ္စရေးသံအမတ်ကြီးကအမှတ်ခံခဲ့ပါတယ်။အစ္စရေးနိုင်ငံမှာရှိနေကြတဲ့ထိုင်းလူမျိုးတွေထဲမှာနေရက်ကိုပြန်ကျင်းနေဆိုပြီးတော့စည်ရင်းပေးထားသူကတော့6000နီးပါးရှိပါတယ်ရှင်။